မင်္ဂလာပါရှင်အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မခင်မျိုးတွေးကတင်ဆက်ပေးပါမယ်ဒီဇင်ဘာလ10ရက်နေ့ဟာအပြည်ပြည်ဆိုင်ရာလူခွင့်ရည်နေ့ဖြစ်ပါတယ်နေ့စဉ်နှစ်တိုင်းဒီလိုလူခွင့်ရည်နေ့မျိုးကိုရောက်ပြီးဆိုရင်လူခွင့်ရည်နဲ့ပတ်သက်တဲ့ထိမ့်မဲ့အခမ်းအနားတွေဆွေးနွေးပွဲစကားဝိုင်းတွေကျင်းပကြလေရှိသလိုလူခွင့်ရည်ပုံမတူးတဲ့ကောင်းမွန်လာအောင်ဘာတွေလှုပ်ဆောင်တင်းနေစွာတွေကိုအလေးနဲ့ထားထောက်ပြပြောဆိုလေးရှိကြပါတယ်နိုင်ငံရေးပြည်ပြပြောင်းလဲမှုတွေလှုပ်ဆောင်နေတဲ့ကျွန်မတို့မြန်မာနိုင်ငံမှာရောပြည်သူအစိုးရလက်ထက်မှာအရင်စနစ်ဟောင်းနဲ့မတူတဲ့တိုးတက်ပြောင်းလဲမှုပါရရှိနေပါလေအမျိုးသမီးတွေအတွက်အခွင့်အရေးတွေရောတိုးတက်ပြောင်းလဲလာပါပြီလားမြန်မာနိုင်ငံရဲ့လက်ရှိလူခွင့်ရေးအခြေအနေအမျိုးသမီးအခွင့်အရေးအခြေအနေတွေနဲ့ပတ်သက်လို့မြန်မာအမျိုးသမီးသမဂ္ဂဥက္ကဋ္ဌမတ်တတီမျိုးကိုဆက်သွယ်မေးမြန်းပြီးဒီသတင်းကအမျိုးသမီးကဏ္ဍမှာတင်ဆက်ထားပါရရှင် There's a path we must choose sometime
တခုဆိုကျမတို့နိုင်ငံမှာဒီအရတအစိုးရဒီမိုကရေစီအစိုးရအုပ်ချုပ်လာတာဆိုစနစ်ဆိုတဲ့အတိုင်းတာရှိလာပြီပေါ့နော်ဆိုတော့ဒီစနစ်တိုင်းတာမှာဆိုကျမတို့လူခွင့်ရေးကိစ္စရပ်တွေကိုကြည့်လိုက်မယ်ဆိုလို့ရှိရင်အထူးသဖြင့်ဒီထဲမှာကျမဖော်ပြချင်တာကဒီကျမတို့ရဲ့အခုလူခွင့်ရေးထဲမှာအရေးကြီးတဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ပေါ့နော်အဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကတော့အကြီးမားဆုံးကန့်တတ်မှုတွေဆက်ပြီးတော့မှခံရတယ်လို့ပြောချင်တာပေါ့လေအထူးသဖြင့်အစိုးရကိုအစိုးရရဲ့လွတ်ဆောင်ချက်တွေကို check and balance ဖြစ်ဖို့ထောက်ပြပြောဆိုတာတွေဝေဖန်သုံးသပ်တဲ့ဟာတွေဆိုရင်အစိုးရအနေနဲ့ကလုံးဝဒီခံလာမျိုးပေါ့နော်ဒါကြီးအမျိုးမရှိဘဲနဲ့ဖမ်းဆီးတာချုပ်နှောင်တာထောင်ချတာတရားစွဲတာဒါမျိုးတွေကိုတောက်လျှောက်လှုပ်ဆောင်ခဲ့တာရှိတယ်ဒီလိုလှုပ်ဆောင်တဲ့နေရာမှာတက်ကြွလှုပ်ရှားတဲ့သူတွေကိုရောနိုင်ငံရေးသမားတွေကိုရောပြီးတဲ့ခါကျတရင်မီဒီယာတွေမှာဟိုလှုပ်ဆောင်နေတဲ့တရင်ထောက်တွေအက်ဒီတာချုပ်တွေကိုပါစပေါ့နော်ဒီလိုမျိုးပြိနှိပ်မှုတွေရှိနေတယ်ဆိုတာကိုကျမတို့တွေ့ရတာပေါ့တကယ်တကယ်ဆိုလို့ရှိရင်ဒါကျမတို့အထူးဖြစ်ဒီ MLD ပေါ့နော်ဦးဆောင်တဲ့ရက်သားဆိုရလက်ထက်မှာပြောမဆိုရင်လွတ်လပ်မှုနဲ့လုံခြုံမှုကိုထိပါစေတဲ့ဥပဒေတွေကသာသူကဖြတ်သိမ်းမယ်တရားဥပဒေစိုးမိုးရေးတွေလုံမယ်ဆိုပြီးတော့မှဒါအစိုးရသေးတက်လာတဲ့အချိန်တုန်းကပြောခဲ့တာတွေရှိတာပေါ့နော်ဒါပေမဲ့လက်တွေ့မှာကျတော့အဲ့ဒါတွေနဲ့တခြားစီဖြစ်တယ်ဆိုတဲ့ခါကျဒီသူတို့ရဲ့ပြောဆိုမှုတွေကိုအကောင့်ထဲမှာပေါ်လိုက်နိုင်တဲ့အနေအထားတစ်ခုကိုပြောမဆိုရင်တော့ဒီလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ကအကြီးမားဆုံးဆုံးရှုံးမှုတစ်ခုအနေနဲ့ကျွန်မထောက်ပြချင်ပါတယ်
ဟုတ်ကဲ့အဓိကတော့ဒီပြည်သူရေကောက်တင်မြောက်တဲ့အစိုးရတက်လာတဲ့အခါမှာဒီလိုခြေနေတွေပိုးပြီးတော့တိုးတက်ကောင်းမွန်လာမှာပဲဆိုပြီးတော့အများကမျှော်လင့်ခဲ့ကြပြီးတော့မှထင်သလောက်မဖြစ်တဲ့အခြေအနေတွေရှိနေတဲ့သဘောလို့နားလည်ပါတယ်။ဒါပေမဲ့တစ်ဖက်မှာကြတော့ရောဒီအစိုးရလက်ထက်မှာအရင်နဲ့မတူတဲ့တိုးတက်ပြောင်းလဲမှုဘာတွေရှိတယ်လို့ရောပြောနိုင်မလဲရှင့
်။အထူးသဖြင့်ကတော့လူခွင့်ရေးခြေနေတိုးတက်မှုကိုပြောမယ်ဆိုလို့ရှိရင်တော့အတိုင်းတာတစ်ခုအထိကတော့ဝေဖန်တာတွေသုံးသပ်တာတွေလုံနေကြတာတွေရှိတယ်ပြီးတော့ခါကြလို့ရှိရင်တော့တချို့လိုအပ်နေတဲ့ပြည်သူလူထုတွေကိုလိုက်လံကူညီနိုင်တဲ့အနေအထားတချို့ရှိတယ်အကန့်အသတ်နဲ့ပေါ့နော်အရင် sensitive ဖြစ်တဲ့ conflict ဖြစ်တဲ့နေရာမျိုးတွေကကြတော့ဒါတော့တာစီပိတ်ပစ်ခံရတဲ့ပုံစံတွေရှိမယ်ဒါပေမဲ့တကယ်တကယ်တချို့မျိုးတွေမှာတချို့နယ်တွေမှာတော့ဟိုအစိုးရကဓာတ်ရိုက်မထိခိုက်ဘူးအစိုးရရဲ့ move policy ကိုဓာတ်ရိုက်သွားပြီးတော့မှမကင်လှုပ်ဘူးဆိုလို့ရှိရင်တော့တစုံတရာဟိုလှုပ်ရှားလို့ရတယ်အလုံးလုံးလို့ရတယ်ဒီလိုလူလူတွေကာကွယ်စောက်ရှောက်တာတွေသူတို့ရဲ့ဒီလိုအပ်ချက်တွေဖြစ်စီပေးတာဒီလိုမျိုးဟာတွေကိုတော့အတိုင်းအတာတစ်ခုထိတော့လုံးလို့ရတဲ့အနေအထားတွေတော့တွေ့ရတယ်။ခေါမယ်လုံးဝကြီးလုံးလုံးလက်လက်ဆိုတဲ့အနေအထားမျိုးတစ်ခုတော့မရှိနေဘူးပေါ့နော်
။ဟုတ်ကဲ့တစ်ဆက်သေးပဲဒီအမျိုးသမီးတွေနဲ့ပတ်သက်လို့ရောအကြမ်းတန်းတူခွင့်ပဲပြောပြော။နောက်အမျိုးသမီးတွေနိုင်ငံရေးမှာဥစားမှုအခမ်းကဏ္ဍမှာပုံမပါဝင်လာနိုင်ဖို့ဒီအခွင့်အလမ်းအခြေအနေတိုးတက်မှုတွေအမျိုးသမီးအခွင့်အရေးအာမခံချက်တွေပို့ပြီးတော့ရှိလာတာမျိုးရောတွေ့ရပါလားရှင့်။
ဟုတ်နှစ်ပိုင်းတော့ရှိတယ်ရှင်ဒီမျိုးသမီးခွင့်ရေးကိစ္စရပြောမယ်ဆိုတခုကကြတော့ဥပဒေရေးရာအကာအကွယ်တွေပေးနိုင်မဲ့အနေအထားတွေပေါ်ပေါက်လာအောင်လှုပ်ဆောင်ဖို့ရယ်ဒီဥပဒေတွေပေါ်ပေါက်လာပြီဆိုလို့ရှိရင်တကယ်ပဲဒီဥပဒေတွေကဒီမျိုးသမီးတို့အကာအကွယ်ပေးတယ်ဆိုတော့တရားဥပဒေစိုးမိုးမှုအဆင့်ဖြစ်လာဖို့ရယ်နောက်တစ်ခုကြတော့လူတွေရဲ့ဟိုပါဒီအတွေးအခေါ်အမြင်တွေကိုပြောင်းလဲနိုင်တယ်ဆိုတဲ့အနေအထားပေါ့နော်ဆိုတော့အဲ့ဒီအပိုင်းတစ်ခုနဲ့ကျမတို့ကပြန်ပြီးတော့မှဟိုတုံ့တက်ရမယ့်အနေအထားဖြစ်မယ်ဆိုတော့တစ်ချက်ကကြတော့ဒီလူတွေရဲ့အမြင်အတွေးခေါ်ပိုင်းတွေကိုကျမပြန်ပြီးသုံးသပ်ကြည့်လိုက်တဲ့ခါကျတော့ကျမတို့မှာကဟိုကျမတို့မျှော်မှန်းတဲ့အဆင့်ကိုမရောက်နေဘူးပေါ့နော်တချို့ကကျတော့လုပ်ငန်းသဘောအရဟိုဖိအားတွေကြောင့်မို့လို့အမျိုးသမီးတွေရဲ့နိုင်ငံရေးပါဝင်မှုတွေကိုအတိမတ်ပြုတယ်လို့လို့နဲ့ထည့်သွင်းလာတာရှိပေမဲ့တကယ်တကယ်လက်တွေ့မှာကျတော့သူတို့ရဲ့စိတ်ရောကိုယ်ရောလက်ခံလိုက်တယ်ဆိုတဲ့အနေအထားမဟုတ်ဘူးပေါ့နော်တကယ်အရေးကြီးတဲ့ဆုံးဖြတ်ချက်ချတဲ့နေရာမျိုးတွေမှာဆိုရင်အမျိုးသမီးတွေမရနိုင်တဲ့အနေအထားတော့ရှိနေသေးပဲပေါ့လေနော်ဆိုတော့ဒီရေးကြည့်တဲ့ရေးရကော်မတီလိုကိစ္စရပ်မျိုးတွေမှာ အဲ့ဒီကော်မတီဟိုလွတ်တော်မှာတော့မာကော်မတီတွေအများကြီးရှိပါတယ်အဲ့ဒီကော်မတီမှာဆိုလို့ရှိရင်လည်းတချို့နေရာတွေမှာတော့အမျိုးသမီးတွေကတော့တော်တော်လေးကိုအဆင်ပြေတဲ့တာဝန်တွေရမယ်ဥပဒေလိုမျိုးမျိုးတွေရမယ်ဒါမှမဟုတ်အနေချင်းပဲအဲ့လိုရတယ်ဆိုရင်တော့မှတခြားသော issue တွေဘာအောင်ပဲပုံမှုပြီးတော့အယုံစိုက်ပြီးလောက်သွားပြီးတော့အမျိုးသမီးရေးအမျိုးသမီးတွေဘဝဖွံ့ဖြိုးတိုးတက်ရေးအဲ့ဒီကိစ္စရက်တွေကိုတော့အယုံစိုက်တာအခုထိနည်းတာပေါ့နော်ဒီအစိုးရငါနဲ့တက်တမ်းမှာပြောမယ်ဆိုလို့ရှိရင်လည်းနည်းအဘလို့ comment အမျိုးသမီး issue ကိုဒါကြီးကအရေးကြီးတဲ့ issue ဒါရုပ်ဦးစားပေးလောက်ရမယ်ဆိုတော့အမြင်တွေတွေးခေါ်တွေကဒီအစင်းစင်းအစိုးရမှာတာဝန်ယူနေတဲ့သူတွေကိုယ်တိုင်မှာလည်းမရှိဘူးတစ်ဖက်ကလည်းကျမတို့ကလှုပ်ရှားတဲ့ဒီတက်ချက်လှုပ်ရှားတဲ့ဟို movement မှာပဲပြောပြောဒီနိုင်ငံရေးပါတီတွေအဝိုင်းဝိုင်းမှာပဲပြောပြောအမျိုးသမီးတွေရဲ့နိုင်ငံရေးပါဝင်မှုအမျိုးသမီးတွေရဲ့လှုပ်ရှားဆောင်ရွက်မှုတွေပေါ်မှာလက်ခံနိုင်မှုကအတိုင်းအတာတစ်ခုထိပဲရှိတယ်အဲ့ဒါကကြတော့လည်းမဖြစ်မနေထက်သွင်းပေးရမယ်ဆိုတဲ့အဆင်ကြောင့်မို့လို့ထက်သွင်းလာတယ်ဆိုတာကအများစုလို့ကျမအနေနဲ့သုံးသပ်တယ်ပေါ့နော်ပြီးတဲ့အခါကျလို့ရှိရင်ဒီအတွေးခေါ်ပိုင်း attitudes ပေါ့နော် mindset ပေါ့အတွေးခေါ်ဒီအယူဆတွေဒီရိုးစွဲနေတဲ့အမြင်တွေကျမတို့ကအခုထိကြောက်လဲနိုင်မှုဟာတော်တော်လေးအားနည်းနေသေးတဲ့အနေထားမှာကျမတို့တွေ့ရတာပေါ့နော
်ဟုတ်ကဲ့ဘလူးပဲဖြစ်ဖြစ်ဒီအစိုးရလက်ချက်မှာအမျိုးသမီးတွေနိုင်ငံရေးမှာပုံမှန်ပါဝင်လာတာတွေတော့ရှိပါတယ်။ဥပမာလွတ်တော်ထဲမှာဆိုရင်လည်းအရင်ထက်ပိုပြီးတော့လွတ်တော်မဲ့အနေအားဝင်ရွေးခံတဲ့သူတွေအရွေးခံရတဲ့သူတွေပိုပြီးတော့များလာတာတွေလည်းရှိပါတယ်။ဆိုတော့ဒါရီကိုရောတိုးတက်မှုလို့မမြင်နိုင်ဘူးလားရှင်
။ဟုတ်ကဲ့ရှင်။ဆိုတော့ဒီဆိုရတက်တာမှာတော့တေချာတာတော့အမျိုးသမီးတွေရဲ့ပါမှုကဟိုနံပါတ်အရာပေါ့နော်။အာဒီအရေးအတွက်ရကတော့အရန်များလာတယ်ဒီပေါ်မှာလည်းကျမတို့အရန်ကြိုဆိုတယ်အရန်လည်းအားတက်တယ်ဘာဖြစ်ရဒါကောင်းသောဖင်လန်တစ်ခုလို့တော့ကျမတို့အနေနဲ့ယူဆတယ်ပေါ့လေဒီဘက်2020မှာလည်းမျိုးသမီးတွေရဲ့ပါမှုကပိုတော့မှထပ်များလာသေးတဲ့အနေထားဖြစ်တယ်ဆိုတော့လိုရဖြစ်တာတော့ကျမတို့အရန်ကြိုဆိုတယ်ပေါ့နော်တခုရှိတာကတော့အမျိုးသမီးတွေရဲ့တိုးတက်မှုလို့အမျိုးသမီးတွေရဲ့အရေးအတွက်တိုးတက်တယ်ဆိုတဲ့နေရာမှာအရေးအတွက်တစ်ခုတည်းပဲမဟုတ်ပဲねတကယ်ဟိုကခုနလိုမျိုးလက်တွေ့အကောင့်တွေပေါ်တဲ့အပိုင်းတွေမှာကစသူတို့ကိုယ်တိုင်ပေါ့နော်အလုံးကပုံမှုပြီးတော့မှဒီထက်အားဆိုင်ထုတ်ပြီးတော့လှုပ်ဆောင်နေဆိုတဲ့အဆင့်မျိုးတော့ကျမတို့ပို့ပြီးတော့ဖြစ်စေချင်တယ်အထူးဖြစ်အမျိုးသမီးခွင့်ရေးဆိုင်ရာကိစ္စရပ်တွေပေါ့နော်ဆိုတော့ကျမတို့နားလည်တယ်တချို့အမျိုးသမီးလွတ်တော်ကိုယ်စားလှယ်တွေကစိတ်သက်ရှိတယ်လှုပ်ဆောင်ပေးချင်တယ်တိုးတော်လဲပါတီရဲ့မူဝါဒအရပါတီရဲ့ဦးစားပေးမူဝါဒဒီကိုကြော်လုံပြီးလှုပ်ဆောင်နိုင်တဲ့အနေအထားမရှိတဲ့ခါကျတော့အကန့်အသတ်တွေအများကြီးဖြစ်တယ်။အဲ့ဒီပုံမှာသူတို့ကိုယ်တိုင်ကအားမလို့အားမရတယ်။စိတ်တက်ကြရတဲ့အခြေအနေတွေအများကြီးရှိပါတယ်။ပြောမယ်ဆိုလို့ရှိရင်တော့တော်တော်များများနေရာတွေမှာအမျိုးသမီးတွေကတော့တစ်ဆင့်တစ်ဆင့်တစ်ဆင့်တော့တိုးပြီးတော့မှတော့ပါဝင်လာနိုင်အောင်စူးစမ်းနေကြတာရှိပါတယ်။ငင်းကြမ်းကြီးဖြစ်စဉ်ဆိုလည်းဒုနည်းလည်းကောင်းမှာပေါ့နော်။တကယ်အရေးပါတဲ့နေရာတွေမှာပြောရေးဆိုခွင့်ရှိတဲ့နေရာတွေမှာအဒီ negotiate ပေါ့နော်အပြန်အလှန်ဆွေးနွေးနေတဲ့နေရာတွေမှာအများစုမပါနိုင်ပေမဲ့လည်းတကယ်အောက်ခြေထူးနေရာတွေမှာတွေကတော့အမျိုးသမီးတွေပါဝင်မှုတွေသိချမှုရှိနေအောင်လို့တော့ကျမတို့အမျိုးသမီးဖွဲ့တွေကိုယ်တိုင်ကလည်းအများကြီးလိုက်ပြီးစူးစမ်းတာလည်းရှိပါတယ
်ဟုတ်ကဲ့ရှေ့လာလာနဲ့ပတ်သက်ပြီးတော့လည်းမေးချင်ပါတယ်ဘလူးပဲဖြစ်ဖြစ်ဒါပြည်သူ၆ခန်းနဲ့ရက်သားအစိုးရတရက်နောက်ထပ်၅နှစ်သက်တမ်းထပ်ပြီးတော့လာအောင်မယ်ဆိုတော့လူခွင့်ရေးအမျိုးသမီးအခွင့်အရေးတွေပို့ပြီးတော့ကြိုတက်လာဖို့ရောကျမတို့မျှော်လင့်လို့ရနိုင်မလားဘလူးမြန်းတုံ့တက်မိပါလဲရှင်
ဟုတ်ကဲ့ပါရှင်ဆိုတော့ဒီလာမဲ့တက်တန်းပေါ့နော်ပြောမယ်ဆိုရင်တော့ဒါကတော့အခုလက်ရှိအစိုးရကပဲဆက်လက်ပြီးတော့မှအုပ်ချုပ်သွားမယ်ဆိုတဲ့အနေအထားတစ်ခုပေါ့နော်ဆိုတော့ဒီလိုအနေအထားမျိုးမှာကျမတို့အနေနဲ့ကတော့ညှော်လင့်ချက်မဲ့စကားတော့မပြောချင်ဘူးဒါပေမဲ့ကျမတို့ကိုယ်တိုင်ကအများကြီးဒီပြီးခဲ့တဲ့တက်တန်းထက်ကျမတို့ဒီအမျိုးသမီးဖွဲ့ရအများကြီးဟိုကိုယ်စွမ်းညံစွမ်းရှိသလောက်ပုံမှန်ပြီးတော့မှတက်တိုက်တတော်နဲ့စူးစမ်းလှုပ်ဆောင်ရမယ်အနေအထားတွေကိုကျမပုံမြင်လာတာပေါ့နော်အစိုးရအနေနဲ့ဒီအမျိုးသမီးလူငယ်ကလေးစသဖြင့်ပေါ့နော်တို့ဘာတွေလှုပ်ဆောင်ပေးမလဲဆိုတော့တို့ရဲ့အစီအစဉ်တွေရှိတယ်ဒီအစီအစဉ်တွေကိုကျမတို့ကတိတိကျကျဒီပေါ်မှာပုံမှန်စောင့်ကြည့်သွားရမယ်လို့ကျမမြင်တယ်ပုံမှန်စောင့်ကြည့်ပြီးတော့မှဒါတော့မလုပ်ရသေးဘူးဒါတော့လုပ်ဖို့လိုတယ်ဆိုတဲ့ဟာမျိုးလည်းပဲတိတိကျထောက်ပြပေးသွားရမယ်အဲ့လိုမျိုးလုပ်မှလည်းပဲကျမကြည့်တာအစိုးရအနေနဲ့ကဒီအရေးကိစ္စတွေကဟိုတို့အနေနဲ့မဖြစ်မနေစဉ်းစားပေးလာရတော့မယ်ဆိုတဲ့အသည့်ပေါ့နော်အသည့်ရရှိလာမယ်အဲ့ဒီအတိအနောက်ဆက်တဲကတော့လက်တွေ့အကောင့်တွေပုံမဲ့အဆင့်တစ်ဆင့်တစ်ဆင့်တစ်ဆင့်တော့ရောက်လာနိုင်တဲ့အနေအထားဖြစ်တယ်ပေါ့အဓိကတော့ကျမတို့တွေကပုံမှုပြီးတော့မှအလုံးလို့ရမယ်ပုံမှုပြီးတော့မှကိုယ့်ရဲ့အလုပ်ပေါ်မှာဒီဇိုင်းမမတ်ဖြစ်ဖို့လိုတယ်ကိုယ်ချိတ်ဆက်မှုလုပ်ဖို့လိုတယ် networking တွေအားကောင်းဖို့လိုတယ်ပေါ့နော်ဆိုတော့ဒီလိုလှုပ်ဆောင်မယ်ဆိုလို့ရှိရင်တော့ဒီလာမယ်ဆိုရတက်တန်းမှာတော့ဒီအမျိုးသမီးနဲ့ပတ်သက်ပြီးတုံ့ပြန်ရအပြောင်းလဲပုံမှုတိုးတက်တဲ့အနေအထားတစ်ခုကျမတို့မြင်လာလို့ရမယ်ပေါ့နော်ဒီတော့ဒီအမျိုးသမီးတွေကိုတန်တက်ချုပ်ချယ်ထားတဲ့ဖိနှိပ်ထားတဲ့ဥပဒေတွေလောက်ဆောင်ချက်တွေပပြအောင်လည်းပဲကျမတို့အားလုံးကတော့ဝိုင်းဝန်းစူးစမ်းရမယ်ကိုမှုစူးစမ်းရမယ်စတဲ့တဘောပေါ့နော်အများကြီးလောက်ဆောင်ရမယ်လို့ကျမမြင်ပါတယ်လို့ဒါမှလည်းဒီမျိုးသမီးတွေအလေးထားပြီးတော့မှလုပ်ငန်းပိုင်းဆိုင်ရာအရာ လက်တွေ့အကောင်အထည်ပေါ်တဲ့အစိုးရတရက်ကိုကျမတို့အနေနဲ့ရရှိမှာဖြစ်ပါတယ်လို့